ရမနိုင်ငံမှာ COVID-19 ကာယကဒဏ်ကိုခံရတဲ့အပြင်စစ်တပ်ကပါအာဏာသိမ်းလိုက်တဲ့အတွက်မြန်မာနိုင်ငံရဲ့လူ့ရေထက်ဝက်လောက်ဟာဆင်းရဲတဲ့နှစ်တဲ့အနေအထားနဲ့ကြုံနေရတယ်လို့ကုလသမဂ္ဂကတောက်ကြမိမှာသတိပေးလိုက်ပါတယ
်။ And in Myanmar, our policy of UN development programs tell us that the number of people
မြန်မာနိုင်ငံသားထက်ဝက်လောက်ဖြစ်တဲ့ပြည်သူ25သန်းလောက်ဟာ COVID ကာယကကြောင့်ရောစစ်တပ်ရဲ့အာဏာသိမ်းတာကြောင့်မှဆင်းရဲဒုက္ခဆက်အောင်နေတယ်လို့ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP ကသတိပေးလိုက်တယ်လို့ကုလသမဂ္ဂအထင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ပြောခွင့်ရ Stephen Dujarric ကရုံးချုပ်သတင်းစာရှင်းလင်းပွဲမှာပြောပါတယ်။2021 February စစ်တပ်အာဏာသိမ်းရခြင်းကစပြီးတော့စိန်ခေါ်မှုတွေရှိနေတဲ့ကြားထဲကပဲ UNDP ကအင်အားအနည်းပါးဆုံးဒေသခံတသန်းလောက်ကိုတိုက်ရိုက်အကူအညီတွေပေးနိုင်ခဲ့တယ်လို့လည်းပြောပါတယ်။ပြည်ရင်းအိုးအိမ်ဆန့်ခွာထွက်ပြေးရသူတွေအတွက်အကူအညီတွေကိုပေးခဲ့တာဖြစ်ပြီးတော့ဒီထဲမှာစံသယ္ယကမဟုတ်တဲ့ပစ္စည်းတွေပြန်တောက်ရရရှိအောင်လုပ်ပေးတာအသေးစားလုပ်ငန်းရှင်တွေအတွက်ငွေချေးထောက်ပံ့တာဓာတ်မြေဩဇာနဲ့မျိုးစည်တွေပေးတာအထူးသဖြင့်ဥဆောင်ပြီးရုန်းကန်နေရတဲ့အမျိုးသမီးတွေကိုအထောက်အကူတွေပေးခဲ့တာဖြစ်ပြီးတော့လာမယ့်နှစ်နှစ်အတွင်းမှာနောက်ထပ်ဒေသခံ9သန်းကိုတိုက်ရိုက်အကူအညီတွေတိုးမြှင့်ပေးဖို့လှုံ့ဆော်သွားမယ်လို့လည်းပြောပါတယ်။ဒါ့အပြင်စေနဲ့ထွက်ပြေးနေကြတဲ့ကပလီပင်နယ်ပြင်တွေကရန်ဂျာတွေကိုကယ်ဆယ်ဖို့နဲ့အန်ဒီယကင်းအောင်ကန့်ကတ်ခွင့်ပေးဖို့ထပ်တလဲလဲတောင်းဆိုနေပေမဲ့ဂရုမစိုက်ကြတာအတွက်ဒုက္ခတဲ့ကူညီဆောင်ရှောက်ရေးဆိုင်ရာ UNHCR ကလည်းအထူးစိတ်ပြရကြောင်းပြောပါတယ်။နိုဗ ెంబ ာလကလေးကအင်ဒိုနီးရှားကမ်းလွန်မှာရောက်နေတဲ့အမျိုးသမီးနဲ့ကလေးငယ်တွေပါဝင်တဲ့ရိုဟင်ဂျာဒုက္ခသည်200လောက်ကိုတင်ဆောင်လာတဲ့တင်းမဟာအခုချိန်မှာမလကရေလက်ချားတဝက်ရေပြင်ထဲမှာပဲရှိနေကြတော့ဖြစ်ပြီးတော့ဒီထဲမှာတည်ဆုံးသူတွေရှိနေတယ်လို့အသက်မသေးပဲကျန်နေသူတွေကလည်းအစားအစာနဲ့တောက်ရေပြက်လက်ပြီးမကျန်းမမာဖြစ်နေကြတယ်ဆိုတဲ့သတင်းတွေကြောင့်သူတို့ကိုကယ်ဆယ်ဖို့အတွက် UNHCR ကထပ်မံပြီးတော့လည်းပန်ကြားလိုက်ပါတယ်။